ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအရာရှိကြီး9ဦးကိုအက်သီယိုးပီးယားနိုင်ငံကသူ့နိုင်ငံကနေနှင်ထုတ်ပိုင်ခွင့်မရှိဘူးလို့ကုလသမဂ္ဂအကြီးအမှုချုပ်အန်တိုနီယိုဂူတရက်စ်ကအက်သီယိုးပီးယားဝန်ကြီးချုပ်အဘီအာမက်ကိုပြောကြားလိုက်ပါတယ်။အခုလိုကုလထိတ်တန့်အရာရှိကြီးတွေကိုနှင်ထုတ်တာကိုကုလသမဂ္ဂကလက်မခံကြောင်းအကြီးအမှုချုပ်ကအက်သီယိုးပီးယားဝန်ကြီးချုပ်ကိုတောက်ကြံနေကဖုန်းနဲ့ဆက်သွယ်ပြောကြားခဲ့တာလို့အကြီးအမှုချုပ်ယုံဒုတိယပြောခွင့်ရဖောရင်ဟက်ကပြောပါတယ်။ကုလသမဂ္ဂဥပဒေရေးရာဌာနကနယူးယောက်မှာရှိတဲ့အက်သီယိုးပီးယားကုလရုံးကိုစာပေးပို့ပြီးကုလအရာရှိတွေကိုနှင်ထုတ်ခွင့်မရှိကြောင်းအကြောင်းကြားခဲ့တာပါ။ကုလလူသားချင်းစာနာမှုဆိုင်ရာရုံးဒုတိယအကြီးအကဲနဲ့ UNICEF ကိုစလေအပါအဝင်အရာရှိကြီး9ဦးကို82နှစ်အရွယ်အတွင်းထွက်ခွာသွားဖို့အက်သီယိုးပီးယားအစိုးရကစက်တဘေးနေမှာညွှန်ကြားခဲ့တာပါ။အက်သီယိုးပီးယားနိုင်ငံတိုင်းဝန်ကြီးဌာနကတော့ဒီ9ဦးဟာနိုင်ငံပြည်တွင်းရေးကိုဝင်ရောက်နှောက်ယှက်သူတွေလို့ Twitter မှာရေးသားခဲ့ပါတယ်။အခုလို UNICEF အကြီးအကဲအရာရှိကြီး9ဦးကိုနိုင်ငံကနှင်ထုတ်ဖို့အက်သီယိုးပီးယားအစိုးရရဲ့ဆုံးဖြတ်ချက်ဟာစိတ်မကောင်းစရာဖြစ်တယ်လို့ဆိုရင်ကြလည်းကောင်းတယ်လို့ UNICEF အဖွဲ့ကတောက်ချာနေမှာပဲကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။